စစ်တပ်ကိုအသေးရေဖျက်မှုနဲ့ထောင်ဒဏ်6လနဲ့ငွေဒဏ်ချခံထားရတဲ့ကချင်ငင်းချင်းရေးလှုပ်ရှားသူ၃ဦးထဲကဒေါ်နန်ပူကတော့ကျန်းမာရေးကြောင့်ဒီရက်ပိုင်းနဲ့ထောင်ဒဏ်ရှော့ပေါ်ပြီးပြန်လွတ်လာဖို့ရှိနေချိန်မှာတော့ထောင်ဒဏ်ချခံနေရစေကချင်ဆန္ဒပြခေါင်းဆောင်2ဦးအမှုနဲ့ပတ်သက်လို့တော့သူတို့မှအပြစ်မရှိတဲ့အတွက်တရားဥပဒေလမ်းကြောင်းအတိုင်းပြည်ထောင်စုတရားလွှတ်တော်ရုံးကနေတမရအထိဆက်ယူကံဝင်သွားမယ်လို့အကျိုးဆောင်ရှင်းနေကပြောပါတယ်ဒီအကြောင်းမဆုမွန်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင
်ဟုတ်ပါတယ်ပြည်တွင်းစစ်ရပ်တန့်ရေးနဲ့စစ်ဘေးအသင့်ပြည်သူတွေလွတ်မြောက်ရေးဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုရဲ့ဥဆောင်ကော်မတီဝင်3ဦးဖြစ်တဲ့ကိုလမ်ဆောင်ဦးဇော်ချက်နဲ့ဒေါ်နန်ဘူးတို့ကိုတပ်မတော်ရဲ့ဂုံတိုက်ခါညှို့နှံ့အောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးရာဇသက်ကြီးပုံမှန်900အသက်ရေဖျက်မှုနဲ့သူတို့ကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကတရားစွဲဆိုခဲ့တာပါကချင်ပြည်နယ်မြစ်ကြီးနားတရားရုံးကနေပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကထောင်ဒဏ်6လနဲ့ငွေဒဏ်သူတို့ကိုချမှတ်လိုက်ပါတယ်ထောင်ဒဏ်4လကြာခံခဲ့ရပြီးတဲ့ကချင်လူခွေလှုပ်ရှားသူဒေါ်နန်ဘူးကတော့ကျမ်းမာရေးအခြေအနေဆိုးရွားတဲ့အတွက်သူ့ကိုပြစ်ဒဏ်ချထားတဲ့6လအစားဧပြီလ9ရက်နေ့မှာတော့မြစ်ကြီးနားအချင်းတော်ကနေပြန်လည်လွတ်မြောက်ဖို့ရှိတယ်လို့ကိုလမ်ဆောင်ဦးစော်ချက်တို့ရဲ့အကျိုးဆောင်ရှေ့နေကြီးဦးမုံဆိုင်ထူကအတည်ပြုပါတယ
်ဒေါ်နန်ဘူးကကိုလွတ်တာဆိုတဲ့နေရာမှာသူက6လဆိုတဲ့နေရာမှာသူကနေမကောင်းဘူးပြီးတော့အမျိုးသမီးနဲ့ဖြစ်တယ်အားနယ်တယ်ဆိုပြီးတော့သူ့ကို6လအစား4လလို့ဖြစ်တံပြောင်းပေးတာဧပြီ9ရက်မှ4လပြည့်မှာဟိုပုံမှန်ယူအပြစ်မရှိလို့လွတ်တယ်ဆိုတာမျိုးမဟုတ်ဘူးအဲ့လိုမတုံ့တော့ဘူးကိုစော်ချက်နဲ့ကိုလုံးတောင်းကြတော့မပြောင်းဘူးပြစ်တံပြောင်း6လအတိပဲနေရမှာကိုလုံးတောင်းနဲ့ကိုစော်ချက်ကကြတော့သူကဒီနယ်လွတ်တော်မှာတစုံတရာမိတ်ဒီဒီနာကိုပြန်ကျွန်တော်ကကာပီကောင်စုထိတက်ဖို့ကျွန်တော်စားစမ်းတဲ့အချိန်ပင်ဆွေးနွေးပြီးတာဒီမနက်ဖြန်နေစပြီးတော့ကျွန်တော်စကြည့်နေတော့မယ်ဒါကကျွန်တော်တို့မျော်လင့်တဲ့အခြေအနေကရိုးရိုးလွတ်လာဖို့ဆိုတာတက်ကျွန်တော်ကမတရားဒီအပြစ်မရှိဘဲနဲ့ခေါင်းချခံရတယ်ဆိုပြီးမှကျွန်တော်ခံယူထားတာကြောင့်မို့ကျွန်တော်ဒီပုံမှလွတ်အောင်ကျွန်တော်တို့ကစူးစမ်းတောင်းဖို့ကျွန်တော်တို့မျှော်လင့်ချက်ကအဲ့ဒါပ
ါဧပြီလ9ရက်နေ့မှာပြန်လွတ်မြောက်ဖို့ရှိတဲ့ငြိမ်းချမ်းရေးအတွက်လှုပ်ရှားသူဒေါ်နန်ဘူးကိုအမေရိကန်တပ်ရုံးကနှစ်စဉ်ချီးမြှင့်တဲ့အပြောင်းလဲအတွက်အမျိုးသမီးများစု Woman of Change Award ဆုရှင်အုပ်ရေကတူအဖြစ်ရွေးချယ်ချီးမြှင့်ခဲ့ပြီးတော့ပြီးခဲ့တဲ့မတ်လ18ရက်နေ့ကပဲဂုဏ်ပြုအခမ်းအနားနဲ့ဆုပေးခဲ့တာကိုဒေါ်နန်ဘူးရဲ့ဖခင်ကြီး UN ဘောင်တော်ကသမီးကိုစားလက်ခံရယူခဲ့ပါတယ်ဒေါ်နန်ဘူးအခုလိုပြန်လည်လွတ်မြောက်လာမှာကိုဝမ်းသာကြိုဆိုသလိုမိမိတို့ရဲ့ဒေသတွေစစ်မီးတွေငြိမ်းသက်နိုင်မှုငြိမ်းချမ်းစွာတောင်းဆိုခဲ့တဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုအခုလိုမတရားပုံမှားတွေနဲ့တရားစွဲဆိုထောင်ချအပြစ်ပေးနေတာတွေရပ်တန့်စေလိုပါတယ်လို့ကချင်ဒုက္ခသည်အရေးကူညီပေးနေတဲ့ဒေါ်မယ်ရီတွန်ကပြောပါတယ
်လက်ဆောင်ခွင့်မင်းမီမှာပြေမှာအခုတတိတော့ဒီမလွတ်လာသေးဘူးအထက်လာမယ့်အချိန်မှာကျွန်တော်အလုံးဝမ်းမသာကြိုဆိုဖို့ကျွန်တော်အရှိပါတယ်ဟုတ်မတရားပဲနဲ့ဆက်ရှိခဲ့ခါရတော့ကျွန်တော်လည်းအဲ့ဒီအချိန်ကြီးနဲ့တက်တီမှာတော့ကမလို့ဆင်းရဲပါလေအဲဒီကစားမှသာမူဆိုင်ရာအကြီးကျယ်တဲ့ကောင်းမှပူရကိစ္စလာရတာဒီကစားမှသာမူဆိုင်ရာနဲ့ပတ်သက်ပြီးတော့ဒါပြင်လို့ရခဲ့တယ်။ဒါတော့ဒါမတရားတဲ့ပုံစံထားလိုက်တယ်လို့ဒါတော့တမမမဟုတ်ဘောနော်ဒီမှာမြစ်နားတော်တကောင်းဒီမှာရှိတဲ့ဒီလိုမျိုးတွေဒါအားလုံးကဆန်ပြင်းနေတာမတော်တာလို့ဆိုရတာမြင်ချင်တယ်ပေါ့လေနော်။ဆိုတော့အကြီးကျယ်တော့တမတို့အရင်ကတော့ဒါငငန်တော်တိုင်းကပုတ်ပါလေအမြင်ပြောတယ်ဒါရောက်ဒီတော့ဒီမှာရှိသေးရဘူးဆိုတော့ဒီဆိုင်ဆိုင်မှာပေါ်တကယ်ဖြစ်လာဖို့ကြောက်တာလက်ရှိအဲတိုင်းမှာပုံကတော့လကောင်းပေါ့ဒီမှာကျွန်တော်တို့ကစမ်းထားတဲ့အကောင်ကအဲဒီတောင်းဝင်ကြီး
ဒီလိုမျိုးကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုထောင်နဲ့ချမှတ်လိုက်ချိန်ကလေးကလည်းအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာနဲ့ EU ဥရောပသမဂ္ဂတို့ဘက်ကပါလွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်နဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းစဉ်ကိုများစွာထိခိုက်စေတဲ့လုပ်ရဖြစ်တဲ့ဆိုတာကိုချက်ချင်းဆိုသလိုသဘောထားညီညာချက်တွေထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်ရှင်။